ခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ KIA တပ်မဟာ6တိုးချက်ဖွဲ့စည်းရတဲ့အကြောင်းကို KIA ကနေသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြမတပ်မတော်ကနေအင်အားတိုးချက်လာတဲ့ဆိုတာနဲ့ရခိုင်တပ်မတော်ဟာမူရစီဝါနဲ့ပတ်သက်ပြီးဆက်နွယ်မှုရှိတယ်လို့မြမအစိုးရရဲ့ဆွဆွဲချက်နဲ့ပတ်သက်လို့ရခိုင်တပ်မတော်ရဲ့ဖြေရှင်းချက်အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုစမ်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လူလက်ရေးတပ်မတော် KNA တပ်မဟာ6တိုးချက်ဖွဲ့စည်းရတဲ့အကြောင်းနဲ့ပတ်သက်ပြီး KNA တပ်မဟာ4ဌာနချုပ်မကြရောင်မှာသတင်းရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။မတ်လ1ရက်နေ့မှာပြုလုပ်တဲ့ရှင်းလင်းပွဲမှာ KNO တောင်ပိုင်းတိုင်းဥက္ကဋ္ဌလက်ဖိုက်ဆောင်တော်ဦးဆောင်ပြီးတပ်မဟာ4နဲ့6အရာရှိတွေလက်တက်ရောက်သလိုမုံဘော်မုံကိုနဲ့ဖုံဆိုင်ဒေသတဝိုက်ကတရုတ်ဒေသခံတွေလက်တက်ရောက်ခဲ့ပါတယ်။တပ်မဟာ6ကိုဖွဲ့စည်းရခြင်းအကြောင်းနဲ့ကချင်လူလက်ရေးဖွဲ့တမိုင်းကျောင်းကိုရှင်းပြခဲ့တယ်လို့တပ်မဟာ6အရာရှိတဦးကပြောပါတယ်တပ်မဟာ6မှာတိုင်ရင်နဲ့36 39နဲ့38တို့ပါဝင်ဖွဲ့စည်းထားပြီးဆက်လက်တိုးချက်ဖွဲ့စည်းသွားဖို့လည်းရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကချင်လူလက်ရေးအဖွဲ့ကနေတပ်မဟာ6နေမြေအဖြစ်တိုင်ရင်တိုးချက်ခဲ့တဲ့အပေါ်မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ကနေပြင်းထန်စွာကန့်ကွက်ရှုံချခဲ့ပါတယ
်ရှမ်းပြည်မြောက်ပိုင်းဘက်မှာမြန်မာတပ်မတော်ကနေတပ်အင်အားအလုံးရင်တိုးချလာနေပါတယ်မတ်လ3ရက်နေ့မှာမြန်မာတပ်မတော်ရဲ့တပ်မကြီး10ခုနဲ့တပ်မ9ခုကိုတိုးချဲ့ချထားလာတာပါ။ရှမ်းပြည်မြောက်ပိုင်းအတွင်းမှာရောက်ရှိနေတဲ့ရန်ကုန်၊အင်းတိုင်ခြေဆိုင်တပ်မ11၊မန္တလေးတိုင်းရွာတောင်ခြေဆိုင်တပ်မ33၊ရှမ်းပြည်တောင်ပိုင်းကလောခြေဆိုင်တပ်မ55၊မကွေးတိုင်းအင်းမခြေဆိုင်တပ်မ66၊ပဲခူးမြို့ခြေဆိုင်တပ်မ00၊မကွေးမြို့ခြေဆိုင်တပ်မ88မိထီလာမြို့ခြေဆိုင်တပ်မ99အပြင်စကခတ်တပ်ဖွဲ့တွေလည်းတိုးမြင့်ချထားလာနေတယ်လို့ရှမ်းပြည်တပ်မတော်ပြန်ကြားရေးအရာရှိတူကပြောပါတယ်ရှမ်းပြည်မြောက်ပိုင်းကဒေသတွင်းမှာရှိတဲ့လက်နက်ကန်ဖွဲ့တွေကိုတပ်မတော်ကနေရှင်းလင်းသွားမယ်လို့လဲကာကွယ်ရေးဝန်ကြီးဌာနကနေဖေဖော်ဝါရီလ24ရက်နေ့ရက်စွဲနဲ့နိုင်ငံပိုင်တင်းစာမှာရေးသားဖော်ပြထားတဲ့နောက်ပိုင်းအင်အားတိုးချဲ့လာတာလည်းဖြစ်ပါတယ်ဖေဖော်ဝါရီလကုန်ပိုင်းမှာကနေ့အထိရှမ်းပြည်မြောက်ပိုင်းဘက်မှာကချင်လူလက်ရေးတပ်မတော် GIA တအန်းလူမျိုးရေးတပ်မတော် TNL တို့နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဆက်လက်ဖြစ်ပွားလာနေပါတယ်
ရခိုင်ပြည်နယ်နယ်စပ်မှာအထည်ချုပ်စက်ရုံတွေတိစောက်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်ကြိမ်တိတိကန့်လန့်ထားပေမဲ့မြန်မာဘက်ကလည်းအကြောင်းပြန်ကြားမှုမရှိသေးဘူးလို့ဒါကာထရီဘျုန်သတင်းတပုတ်မှာဖေဖော်ဝါရီလ28ရက်နေ့ကဖော်ပြပါရယ်အဲ့ဒီစက်ရုံတွေကိုဘင်္ဂလားဒေ့ရှ်လုပ်ငန်းရှင်တွေကရင်းနှီးမြှုပ်နှံမှာဖြစ်ပြီးအလုပ်သမားတွေကိုတော့မြန်မာနိုင်ငံသားတွေကိုသာငှားရမ်းမှာဖြစ်တယ်လို့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်လမ်းတံတားအကြောင်းနဲ့စေရုံတွေအတွက်ငွေကြေးအကူအညီတွေလည်းဘင်္ဂလားဒေ့ရှ်ဘက်ကပေးအပ်မှာဖြစ်တယ်လို့တဲ့ကဆိုပါတယ်ဒါအပြင်နှစ်နိုင်ငံပြည်သူတွေဆက်ဆံရင်းမြင့်တင်ဖို့ရည်ရွယ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကစေတက္ကသိုလ်စက်မှုတက္ကသိုလ်နဲ့တက္ကာတက္ကသိုလ်တွေမှာမြန်မာကျောင်းသားတွေကိုပညာတော်သင်စေလွတ်ဖို့အတွက်မြန်မာအစိုးရကိုအဆိုပြုထားတယ်လို့လည်းသတင်းမှာဖော်ပြပါတယ
်သတိပညာရှင်တွေနဲ့မွန်မျိုးတားပါတီတို့ပူးပေါင်းပြီးကြောက်မီတွေတက်အားနဲ့လည်းပတ်မဲ့ MCL ပြည်လက်မီစေယုံတီရှိရာမွန်ပြည်နယ်ကြိုက်မြောမြို့နယ်ပြားတောင်ဒေတာရှိနိတုံကျေးရွာကော့တွန်ကော့ပနော့ကျေးရွာတွေမှာကြောက်မီတွေတွေရဲ့ဆူချိုးနဲ့ပတ်သက်လို့ဟောပြောပွဲပြုလုပ်ခဲ့ပါတယ်မတ်လ၁ရက်နေ့ကကျင်းပခဲ့တဲ့ဟောပြောပွဲမှာငွေရဖို့တစ်ခုတည်းကြည့်ပြီးလှုပ်ဆောင်နေတဲ့ကြောက်မီတွေတအားပေးဆက်ယုံရဲ့ဆိုးကျိုးကိုဒေတာခန်တွေနားလည်ဖို့ဒီဟောပြောပွဲလုပ်ရတာဖြစ်တယ်လို့မွန်မျိုးသားပါတီတွဲဖက်တွင်ရင်မိုးနဲ့ဒေါက်တာမင်းကြည်ဝင်းကပြောပါတယ်ကြောက်မီတွေပြိလိုက်မြေဆက်ယုံလက်ပတ်မှုကိုလက်မခံနိုင်တဲ့အကြောင်းထောင်နဲ့ချီတဲ့ဒေတာခန်တွေကလက်မရေးထိုးခဲ့တယ်လို့ဟောပြောပွဲမှာပါဝင်လှုပ်ရှားခဲ့တဲ့မိစန္ဒာနွန်ကပြောပါတယ်ဒီနေ့ပြိလိုက်မြေတန်ချိန် 9,000 ကျော်ထုတ်လုပ်နိုင်တဲ့မော်လမြိုင်ပြိလိုက်မြေဆက်ယုံကို2014ခုနှစ်ကစတင်ဆောက်လုပ်ခဲ့ပြီးလာမယ့်ဇူလိုင်လမှာစတင်လည်ပတ်မယ်လို့ကုမ္ပဏီကပြောပါတယ်
။ကွဲပြားနေတဲ့ကရင်နိုင်ငံရေးပါတီတွေကနေပါတီတစ်ခုအဖြစ်ပေါင်းစည်းလာနိုင်ရေးအတွက်ဖေဖော်ဝါရီလကုန်ပိုင်းကဖန်အံ့မြို့မှာတွေ့ဆုံညှိနှိုင်းပါတယ်။ပါတီမူဝါဒနဲ့ပါတီဖွဲ့စည်းပုံစီမင်းစည်းကမ်းများအရင်ရေးဆွဲပြီးမှပ ပေါင်းစည်းရနိုင်မှာဖြစ်တဲ့အတွက်တခုတီးသောပါတီအခြေခံမူဝါဒမူကြမ်းကိုရရှိပြီးမှပါတီပေါင်းစည်းရေးလုပ်မှာဖြစ်တယ်လို့အဲ့ဒီအစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်။ကရင်ပါတီတဲကကရင်တပါတီတဲဖြစ်လာဖို့ကရင်လူထုများကမျှော်လင့်ထားတာဖြစ်တဲ့အတွက်အခုပြုလုပ်တဲ့အစည်းအဝေးမှာမူကြမ်းရေးဆွဲဖို့ကိုကော်မတီဖွဲ့စည်းခဲ့တယ်လို့ပေါင်းစည်းဖို့တဆင့်ချင်းစီဆက်လုပ်သွားမှာဖြစ်တယ်လို့ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီ KSDDP ဥက္ကဋ္ဌစောတာထူးကျော်ကပြောပါတယ်ပူပေါင်းဖို့ဆွေးနွေးနေတဲ့ကရင်ပါတီတွေကတော့ဖလုံးစောဒီမိုကရက်တစ်ပါတီကရင်ဒီမိုကရက်တစ်ပါတီကရင်ပြည်နယ်ဒီမိုကရက်တစ်နဲ့ဖွံ့ဖြိုးတိုးတက်ရေးပါတီဖြစ်ပြီးရန်ကုန်အခြေစိုက်တဲ့ပါတီများကတော့ကရင်ပြည်သူ့ပါတီနဲ့ကရင်အမျိုးသားပါတီတို့ဖြစ်ကြပါတယ်
ခုတဲ့င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်မျိုးသားအဖွဲ့ချုပ်ရခိုင်တမရော ULAAA နဲ့ဆက်ဆက်မှုရှိတယ်လို့ယူဆပြီးအစိုးရရဲ့ဖမ်းဆီးမှုကိုခံထားရတဲ့ရခိုင်လူငယ်အယောက်60နီးပါးလောက်ရှိနေပြီးအဲ့ဒီထဲကတချို့ကိုမူရင်စေဝါနဲ့ပတ်သက်ဆက်နွယ်မှုရှိတယ်လို့အစိုးရကနေဖေဖော်ဝါရီလကုန်မှာကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဒီဆွဆွဲချက်နဲ့ပတ်သက်လို့ရခိုင်တမရော်ကနေအပြင်းထန်ကန့်ကွက်ခဲ့ပါတယ်ဒီအကြောင်းတွေကိုတော့အမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင
်မြန်မာအစိုးရကနေဖမ်းဆီးထားတဲ့လူငယ်တွေကတချို့ကိုအသင်းအရမဝန်ခံခိုင်းပြီးသတင်းထုတ်ပြန်တာဖြစ်တယ်လို့ရခိုင်မျိုးသားဖွဲ့ချုပ်ရခိုင်တမရော် ULAAA ရဲ့သတင်းရပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
ခန်းကြီးထားတဲ့လူငယ်တွေကတော့အများကြီးပါတယ်နော်ဒီရခိုင်ပြည်လုံးတိုင်းတာနဲ့ဆိုလို့ရှိရင်တော့50 60လောက်ရှိနေတာပေါ့ဆိုတော့အဲ့ဒီတိမ်းမှာဘာမှမဆိုင်တဲ့လူတွေကိုခန်းထားတာအများကြီးရှိတယ်သူတို့အဲ့ဒီရန်ကုန်မှာခန်းနေတဲ့ခိုင်လူငယ်မျိုးပေါ့လေသူတို့အဲ့ဒီဆက်ဆွေးပြီးဒီခန်းကြီးပြီးတော့အဲ့ဒီနိုင်ချက်ညင်ပန်းပြီးတော့မှဟိုအတရားဓမ္မဝန်ခံလက်မထိုးခိုင်းတဲ့ဥစ္စာတွေတွေ့တယ်နောက်ပြီးလို့ရှိရင်သူတို့ကိုမူရေးဆေးဝါးနဲ့ပတ်သက်တဲ့အဲ့လိုမျိုးတွေဟိုအစိုးရဘက်ကထုတ်ပြန်တော့တွေ့တယ်သူတို့ဘက်ကနေတကယ်လူငယ်တွေကိုနော်မတရားညှဉ်းပန်းနှိပ်စက်ပြီးတော့မှအကြမ်းတမ်းလက်မိုက်ထိုးခိုင်းတဲ့ဥစ္စာမျိုးကဒါမတရားဘူးပေါ့
အစိုးရပိုင်းသတင်းစာတွေမှာအခုလိုဖော်ပြတာဟာရခိုင်မျိုးရဖွဲ့ချုပ်နဲ့ရခိုင်တပ်မတော်ကိုနိုင်ငံတကာကအထင်ရောက်ထင်မှားဖြစ်အောင်လှုပ်တာဖြစ်တယ်လို့ခိုင်တုခကဆိုပါတယ်ရခိုင်တပ်မတော်အနေနဲ့မူရေးစေဝါထုတ်လုပ်ခြင်းဖြန့်ဖြူးရောင်းချခြင်းကိုဘယ်တော့မှပြုလုပ်ခဲ့တာမရှိခဲ့ဘူးလို့ရခိုင်တပ်မတော်ဘက်ကပြောပါတယ်လက်ရှိနေထိုင်ရရခိုင်တပ်မတော်နဲ့မြန်မာစိုးရစစ်တပ်တို့ကြားရခိုင်ပြည်နယ်ဗူရီတောင်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေပြီးအစိုးရဘက်ကနေတိုက်အားတိုးချက်မှုတွေရှိနေတယ်လို့လည်းခိုင်တုခကဆက်ပြောပါတယ်
ဒီကြားထဲမှာလက်ကျင်ကြည့်ရဟိုဒီ28ရက်နေ့ညနေ2:00နာရီဈေးကမ်းမှာဖြစ်တဲ့ဥစ္စာတခုရယ်နောက်ပြီးလို့ရှိရင်မတ်လ10ရက်နေ့မှာမွန်လေးပိုင်း2:00နာရီနဲ့မှာဆက်ပြီးတော့အဲဒီတိုက်ပွဲဖြစ်တာရှိတယ်ဒီဗူရီအောင်မျိုးနေဖြတ်ပိုင်းပေါ်လေအဲဒီမှာမိုင်းတိုင်အမှား63 64လေးဓာတ်မှာဖြစ်တာဒီအစိုးရတပ်မတော်ဖက်ကထပ်ပြီးတော့အဲဒီအင်အားဖြည့်လာတာရှိတယ
်တရက်ပိုင်းတွင်ဖြစ်ပွားနေတဲ့ဗူရီတောင်မြို့နယ်တွင်ကတိုက်ပွဲတွေကြောင့်ဒေသခံ200ကျော်ဟာနီးစပ်ရာကြေးရွာတွေမှာထွက်ပြေးသိမ်းရှောင်နေရပါတယ်ရခိုင်ပြည်နယ်အစိုးရအနေနဲ့ရခိုင်တပ်မတော်ကိုလက်နက်ချပြီးအလင်းဝင်ကြဖို့စာထုတ်ပြန်ဖိတ်ခေါ်ခဲ့ရမှာရခိုင်တပ်မတော်ဘက်ကလက်မခံခဲ့ပါဘူးရခိုင်တပ်မတော်ဟာ NCA ပြည်ရစာချုပ်လက်မှတ်ရေးသူဖို့မြန်မာအစိုးရကနေလက်မခံသေးတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့တဘာဝဘေးဒဏ်ခံခဲ့ရတဲ့ချင်းပြည်သူတွေအတွက်အိန္ဒိယနိုင်ငံအရှေ့မြောက်ဒေသမီဇိုရန်ပြည်နယ်ကမီဇိုလူငယ်အဖွဲ့ YMA ကကျပ်ငွေ3,500ကျပ်ကိုမကြာသေးခင်ကတွားရောက်ထောက်ပံ့ခဲ့ပါတယ်တဘာဝဘေးဒဏ်ကိုဆူဆူရွရွခံခဲ့ကြရတဲ့ချင်းပြည်သူတွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲအကြောင်းစုံကိုတော့ကိုစလိုင်းရောဘတ်ကနေစူးစီးထားပြီးနမ်ဟ ோம் ကနေအခုလိုတင်ဆက်ထားပါတယ်ရှင
်မိုနီထန်စွာရွာဒူမီလူနေအိမ်ယာနဲ့ချီပျော်ကြပျက်စီးခဲ့တဲ့ချင်းပြည်နယ်ရဲ့မြို့တော်ဟာခါနဲ့အနီးတစ်ဝိုက်ကချင်းပြည်သူတွေပြန်လည်ထူထောင်ရေးအတွက်မီဇိုလူငယ်အဖွဲ့ YMA ဥက္ကဋ္ဌဘူလာပြက်စွာလာကိုရိုင်းကဦးဆောင်တဲ့အဖွဲ့ဝင်22ဦးတို့ဟာဖေဖော်ဝါရီလ26ရက်နေ့ကဟာခါမြို့ကိုသွားရောက်ပြီးဟာခါကေဆယ်ရေးကော်မတီထံကိုထောက်ပံ့လူဒန်းငွေပေးအပ်ခဲ့တယ်လို့ YMA ဥက္ကဋ္ဌကမီဇိုဘာသာနဲ့အခုလိုပြောပြပါတယ်
ခေါ်ရစ်ခဲ့တဲ့ဒီကူမအမေရဒီဇာဆာဖလာယုံတာလေးမင်းမောတူလီယန်တီဗယ်ခါ
မနေ့ကရေးချီမှုတွေမြေပြင်မှုတွေကြောင့်ဒုက္ခရောက်နေတဲ့မြန်မာနိုင်ငံကကျွန်တော်တို့ညီကိုတွေကူညီဖို့ဆိုပြီးတော့ Central YMA ကနေအလူငွေကောက်ခံနေပါတယ်အလုံးရူပီ139သိန်းရပါတယ်ပရမတုတ်နေနဲ့တာဟန်မန္တလေးတီးတိမ်ဗလန်ဟာခါလေးနဲ့ကာနန်ဘက်ကိုကူညီထောက်ပခဲ့ပြီပေါ့နော်အခုတော့ဒုတိယတုတ်နေနဲ့ဟာခါနဲ့ပတ်ဝန်းကျင်ကြီးရွာတွေအတွက်လာရောက်ကူညီပေးတာဖြစ်ပါတယ
်မြေပြုံမှုကြောင့်နေအိမ်တွေပျို့ကျပျက်စီးခဲ့ရတဲ့ဟာခါမြို့ကအိမ်ထောင်စု900လောက်အတွက် ချင်းပြင်းတဲ့အစိုးရကမြန်မာတက်မှာအင်တွေဆောက်ပေးထားပြီးဖြစ်ပေမဲ့လက်စစ်မီးနဲ့ရေမရနိုင်သေးတာကြောင့်မပြောင်းရွှေ့နိုင်သေးပဲနေနေကြပြီးဟာခါမျိုးပေါ်ကဖွင့်လှစ်ထားတဲ့ယာယီဒုက္ခတွေစခန်းငါးခုမှာနေထိုင်နေကြဆဲဖြစ်ပါတယ်။
ဟာခါကေဆေရေကော်မဒီမှာအထွေထွေသွင်းရေးမှုဦးတလွန်ကျဲဦးကတော့ YMA အနေနဲ့လည်းချင်းပြည်သူတွေရဲ့အခြေအနေတွေကိုပုံမိုသိမြင်လာမယ်လို့မျှော်လင့်ကြောင်းပြောပါတယ်။ချင်းပြည်နယ်ကလူတွေပါပြစ်လို့မိဇိုရမ်မှာလူတွေတော့ပြီးတော့အလုပ်တော့အလုပ်ရတယ်လေရှိတဲ့ဟာမျိုးတွေကိုပို့ပြီးတော့သဘောပေါက်နားလည်နေလို့လည်းချင်းလို့ယူကြည့်တယ်။ချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိဆက်နေတဲ့မိဇိုရမ်ပြည်နယ အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လူလတ်ရေးတပ်မတော် KNA တပ်မဟာ6တိုးချဲ့ဖွဲ့စည်းရတဲ့အကြောင်းနဲ့ပတ်သက်ပြီး KNA တပ်မဟာ4ဌာနချုပ်မေဂျာယောင်မှသတင်းရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။ဒါကတော့နေဆက်သတင်းတောက်တွေအပတ်စဉ်တင်ဆက်နေတဲ့တာရင်သတင်းလွှာအစီအစဉ်ပါရှင်။